ေးသားရတဲ့သောတာရှင်များရှင်မြန်မာနိုင်ငံတမိုင်းတလျှောက်ပြည်သူလူထုအကျိုးအတွက်အမှန်တရားအတွက်ယုံကြည်ချက်ကိုတစ်စက်မှလျှော်မပေးဘဲတစ်သလုံးလှုပ်ဆောင်သွားခဲ့သူများကိုကျမတို့အလေးပြုမယ်ဆိုရင်ဒီလိုနိုင်ငံရေးသမားတွေထဲမှာဘဘသခင်အုံးမြင့်ပါပါတယ်ဘဘသခင်အုံးမြင့်ဇာပနာမှာဝါရင့်နိုင်ငံရေးသမားကြီးများကဝမ်းနေချောင်းတဝင်းလွှာမှာအခုလိုဂုံပြုခဲ့ပါတယ်နေချက်ဖက်စစ်ကိုဗိုလ်ချုပ်အောင်ဆန်းနဲ့အတူတော်လှန်ခဲ့သူသတင်းစာပညာနဲ့လူထုကိုနားမျက်စိဖွင့်ပေးခဲ့သူမျိုးဆက်သစ်များကိုနိုင်ငံရေးနဲ့စာပေအမွေလက်ဆင့်ကမ်းခဲ့သူခံယူချက်ပြင်းကစစ်အာဏာရှင်ကိုအစဉ်တစိုက်ဆန့်ကျင်ခဲ့သူမြန်မာနိုင်ငံမှာမရှိမဖြစ်လိုအပ်တဲ့အမျိုးသားပြန်လည်တည်မြဲရေးငြိမ်းချမ်းရေးဒီမိုကရေစီရေးအတွေ့ကျမ်းမာရေးမကောင်းတဲ့ကြားကလောက်ကင်ဆောင်ရွက်ခဲ့သူကသခင်အုံးမြစ်ဖြစ်ပါတယ်တဲ့နာမကျန်းဖြစ်နေတဲ့ကြားကတိုင်းပြည်အတွေ့ကြီးသူလူထုရဲ့အတိဒုက္ခကိုစဉ်းစားနိုင်နေဆိုတာတော်ယုံစိတ်ကြီးမြတ်မှုမဟုတ်ပါဘူးနိုင်ငံရေးအချင်းသမားနဲ့အချင်းကြမိသားစုတွေအပေါ်မှာလဲဘဘရဲ့နှလုံးသားကသိတ်ကိုကြည်ပြန့်ပါတယ်အချင်းထောင်ထဲမှာနှစ်ပေါင်းများစွာအချင်းချင်းနေခဲ့ရတဲ့ဘဘကထောင်ဝင်စားသွားတွေ့မဲ့သူများကိုထောင်ဝင်စားပစ္စည်းဝယ်ဖို့အကောင်းဆုံးအကြံပေးနိုင်တယ်လို့သူတက်နိုင်တဲ့ပစ္စည်းလေးတွေလည်းအမြဲထုတ်ပေးတတ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုလူမှုအထောက်ကူဒုဥက္ကဋ္ဌအဖြစ်တစ်လျှောက်လုံးတက်တက်ကြွကြွနဲ့ဘဘလှုပ်ဆောင်ခဲ့ပါတယ်ဒါကြောင့်လဲဟန်တာဝရီသတင်းစာဆရာကြီးဦးဝင်းတင်ကအခုလိုမှတ်ချက်ပေးခဲ့ပါတယ်နိုင်ငံရေးလုပ်ငန်းတွေမှာနောက်ကနေအမြဲတမ်းစိတ်အားထက်သန်လှုပ်ရှားနေတဲ့သူပဲနိုင်ငံရေးသမားအမည်မခံဘူးဒါပေမဲ့နိုင်ငံရေးအခြေခံနဲ့လူမှုရေးလုပ်ငန်းတွေတော့တည်တဲ့အထိလုပ်သွားတယ်အဲ့ဒါကိုစံနမူနာယူရမယ်တဲ့အချင်းကြမိသားစုတွေရဲ့ဒုက္ခအခက်ခဲကိုဘဘကအမြဲနားစွန့်မေးမြန်းနေတတ်ပါတယ်ဘယ်သူဘယ်ဝါဘယ်နှစ်ဘယ်ရက်အချင်းထောင်ကလွတ်တယ်အချင်းထောင်ပြောင်းတယ်ဆိုတဲ့သတင်းနိုင်ငံရေးအချင်းသားတွေရဲ့နေရက်လိပ်စာအပြည့်အစုံကိုစုံစမ်းပြီးဘဘကမှတ်တမ်းစာအုပ်ထဲမှာသိမ်းဆည်းထားတတ်ပါတယ်မြမပြည်အနှံ့ကနိုင်ငံရေးအကျဉ်းသားအကျဉ်းကြမိသားစုတွေကိုလက်လှမ်းမိသလောက်ဘဘတတ်နိုင်သလောက်ကူညီစောင့်ရှောက်ခဲ့ပါတယ်ဘဘကိုနိုင်ငံရက်ချားကဆွေမျိုးသားချင်းမိတ်ဆွေတွေကအကောင်းဆုံးအစားအစာများပို့ပေးရင်ဘဘကသူမစားဘဲအကျဉ်းထောင်ထဲကသူ့မိတ်ဆွေတွေကိုဝေငှပေးတတ်ပါတယ်အကျဉ်းကြမိသားစုဝင်အဖြစ်ထောင်ဝင်စားခရီးခင်မုန်းတဲ့အတွက်၈နှစ်ဘဝသူမိသားစုတွေအကူလိုက်ပို့ပေးတဲ့ထောင်ဝင်စားခရီး၂နှစ်ပေါင်း၁၀နှစ်ခရီးကိုကျမဖြတ်တန်းနိုင်ခဲ့တာဘဘကြောင့်ပါအချင်းကြမိသားစုဝင်အဖြစ်တထိတ်ထိတ်ရုန်းကန်ခဲ့ရတဲ့ထောင်ဝင်စားခရီးကိုကျမလာစဉ်သွားနိုင်ဖို့စိတ်ခွန်အားနဲ့မေတ္တာတွေပေးခဲ့သူကဘဘဖြစ်ပါတယ်ထောင်ဝင်စားခရီးသွားတိုင်းခရီးတစ်ထောင်နားရာမန္တလေးမှာအဖွားလူတို့တော်မှစီကျမအမဲဝင်တတ်ပါတယ်ဒီအခါဘဘအကြောင်းကိုအဖွားကအမဲမေးတတ်ပါတယ်ဘဘအကြောင်းရှေးဟောင်းနှောင်းပြစ်တွေပြောတဲ့အထဲမှာကိုအုံးမြင့်နဲ့အမေတို့ဆက်ဆံရေးကကိုလှနဲ့အမေအိမ်တော်မကြခင်တည်းကရန်ကုန်မှာနေတဲ့ကိုလှကမန္တလေးကအမေစီပို့ပေးတဲ့မေတ္တာစာကိုရန်ကုန်ဘူတာကြီးထိလာပြီးနေ့စဉ်ပို့ပေးရတာကိုအုံးမြင့်ပဲလို့အဖွားကပြောပူပါတယ်အဖွားလူထုတော်မကိုဘဘကမမမလို့ခေါ်ပါတယ်အဖွားကိုလေးစားချစ်ခင်တဲ့ဘဘကအဖွားလူထုတော်မှာဇာပနာမှာမျက်ရည်မစင်နိုင်ခဲ့ပါဘူးဘဘအိမ်ခြံထဲမှာတံမယာပင်တွေကအသီးသိပ်ကိုသီးပါတယ်တံမယာသီးတွေကိုဘဘကအမှဲ့ခံထားပြီးအဖွားတော်ကြီးကြီးအိမ်ကိုတံမယာသီးကလေတယ်လို့ဖို့မပြတ်မကွက်ပို့တတ်ပါတယ်အဖွားတော်ကြီးကြီးရဲ့သမီးဒေါ်လေးမတ်တုံဒေါ်လေးမဟာတို့ကဘဘကိုဦးလေးဦးလေးနဲ့ဂယုတစိုက်ရှိပါတယ်ဘဘကြိုက်တတ်တဲ့စားစရာတွေကိုတခုတ်တရချက်ပို့တတ်ပါတယ်။ကျမမှတ်မိနေပါသေးတယ်။အဖွားတော်ကြီးကြီးကွယ်လွန်မဲ့နေ့ဆေးရုံကြီးမှာဘဘတနေကုန်ရှိနေခဲ့ပါတယ်။အဖွားရဲ့နောက်ဆုံးအချိန်ကိုမျက်ရည်စားနဲ့နားထောင်ရင်းမမကြီးကိုဦးလေးမကြည့်ရဘူးလို့ဒေါ်လေးမတ်တုံကိုဘဘပြောခဲ့ပါတယ်။မိတ်ဆွေတန်ရုံးစဉ်ကြီးတဲ့ဘဘကိုမိသားစုအရေးပါမိတ်ဆွေအားလုံးကတိုင်ပင်တက်ပြီးဘဘအဆုံးအဖြတ်ကိုလေးလေးစားစားနာခံကြပါတယ်နိုင်ငံရေးအချင်းသမားဟောင်းအတော်များများကဘဘကိုဦးလေးလို့ရင်ထဲကနေလှိုက်လှိုက်လှဲလှဲလေးလေးစားစားခေါ်ပြီးဘဘရှိမှ လူငယ်တွေလိုပြုမူနေထိုင်ကြပါတယ်။ကျမခွဲစိတ်ခံယူရမယ်ထင်တယ်လို့ဘဘကိုပထမဆုံးဖွင့်ပြောတော့ဘဘရဲ့ချက်ချင်းလွယ်အိတ်လွယ်ပြီးဘာလန်းစေးယုံကဒေါက်တာတင်မျိုးဝင်းစီကိုကိုယ်တိုင်လိုက်ပို့ပေးခဲ့ပါတယ်။ခွဲမဲနေမနဲ့စောစောဘဘရောက်လာပြီးကျမကိုအားပေးခဲ့ပါတယ်။ဒီနောက်ထောင်ဝင်းစားခကြီးကအပြန်ကျမလေးဖြန်းသွားလို့စေးကူသားမှုအချိန်အကြာကြီးလုပ်ရပါသေးတယ်။ဒီလိုအချိန်မှာဘဘကကျမလိုအပ်တဲ့စေးကူသားမှုခံယူနိုင်အောင်စောဩဆောင်ရွက်ပေးခဲ့ပါတယ်။လူတွေရဲ့ဒုက္ခကိုမြင်ရင်ကျင်နာတနာတက်တဲ့သူမှုဘဘရဲ့ကျောင်းသားဘဝကနေအသက်63နှစ်ကွယ်လွန်ချိန်အထိပြည်သူလူထုအကျိုးကိုတသက်လုံးလှုပ်ဆောင်သွားခဲ့ပါတယ်။လေးစားရတဲ့သောတာရှင်များရှင်ဘဘသခင်အုံးမြင့်ကသူ့ဘဝစည်းစားချိန်အထိသူကိုယ်တိုင်ပါဝင်ဖြတ်သန်းခဲ့တဲ့မြန်မာနိုင်ငံရဲ့သမိုင်းအမှန်ကိုဖော်ထုတ်ရင်းနေဝင်ချင်းလုံးကလေးများကိုအလှပဆုံးခတ်သွားနိုင်သူမှုကျမတို့အားလုံးဘဘကိုနက်နက်ရှိုင်းရှိုင်းဂုံပြုဥညွတ်လိုက်ရပါတယ်ရှင်သောတာရှင်များမျှဝေခံစားနိုင်ကြပါစီယေရှုတင်ပါတယ်ကျမနှင်းပန်းအိမ်ပါ